မကွေးတိုင်းဒေသကြီးတရခေါက်ကျေးရွာမှာရွာသားတွေကိုပြည်တော်စုဝင်ကြီးတယောက်အနေနဲ့မကြသေးခင်ကကျေးလက်ဒေသဖွံ့ဖြိုးရေးကွင်းစင်းချိန်မှာရိုင်းရိုင်းပြပြပြောဆိုချက်တွေနဲ့ပတ်သက်လို့ပြည်တော်စုအစိုးရအဖွဲ့ကဥအုံမြင့်အပေါ်မှာအရေးယူပေးဖို့အတိုက်အခံပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဥအောင်စိုးကဒီကနေ့လွှတ်တော်မှာအရေးတကြီးအစုတစ်ရက်ကိုတင်သွင်းလာခဲ့ပါတယ်သူရဲ့အဆိုကိုပြန်ကြားရေးဝန်ကြီးဦးအောင်ကြီးကပြန်လည်ဖြေကြားခဲ့ပြီးတော့အစိုးရအဖွဲ့အနေနဲ့ဒီကိစ္စကိုအရေးယူဖို့လုံလောက်တဲ့အချိန်ပေးပါဆိုပြီးလည်းပြန်လည်ရှင်းလင်းတင်ပြခဲ့ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။တနင်္လာနေ့တိုင်းဒေသကြီးကော့တောင်းမြို့နယ်ပဒုံလုံးတုံးကျေးရွာမှာပြည်သူတွေနဲ့တွေ့ဆုံခဲ့တဲ့အချိန်နောက်မကွေးတိုင်းဒေသကြီးမကွေးမြို့နယ်တိရွာကောက်ကျေးရွာမှာဒေသခံရာသားတွေနဲ့တွေ့ဆုံချိန်မှာမွေးမြူရေလုံငန်းနဲ့ကျေးလက်ဒေသဝန်ကြီးဌာနရဲ့ပြည်တော်စုဝန်ကြီးဦးအောင်မြင့်ရဲ့ပြောဆိုပုံတွေဟာရင်သီးလွတ်တဲ့အတွက်တိုက်ခံပါတီ NLD ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးအောင်စိုးကပြည်သူ့တော်မှာအရေးတကြီးဆိုတဲ့ရက်ကိုဒီကနေ့တင်သွင်းခဲ့တာဖြစ်ပါတယ်။အခုလိုတင်သွင်းတဲ့နေရာမှာနိုင်ငံရေးပါတီနဲ့နိုင်ငံရေးသမားတွေကိုစော်ကားတဲ့အချက်နဲ့ပြည်သူကိုချင်းချောက်တဲ့အချက်တွေပါဝင်နေတာကြောင့်အရေးတကြီးဆိုတင်သွင်းရတာဖြစ်ပြီးတော့ဦးအောင်မြင့်ရဲ့ပြောဆိုချက်တွေအပေါ်မှာအမြန်ဆုံးတာဝန်ယူဖြစ်ရှင်းဆောင်ရွက်ပေးဖို့ပြည်တော်စုဆွေးရကိုတိုက်တွန်းကြောင်းပြည်သူ့တော်ကလည်းအရေးတကြီးဆိုတင်သွင်းတာဖြစ်တယ်လို့လည်းအဆိုရှင်တင်တဲ့နေဒေသကြီးလောင်းလုံမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးအောင်စိုးကတင်ပြခဲ့တာပါဦးအောင်စိုးတင်ပြခဲ့တဲ့ဆွေးနွေးပတ်သက်ပြီးတော့ရှမ်းတိုင်းအင်းသားမဲဒီမိုကရက်တစ်ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်တူလည်းဖြစ်တဲ့ဦးရထွန်းက VOA ကိုအခုလိုပြောပါတယ်
။မပြောတဲ့မပြောတဲ့စကားမျိုးတွေဖြစ်နေတော့ဒီဟာနဲ့ပတ်သက်လို့လွတ်တော်ကိုလည်းစော်ကားရရောက်တဲ့အတွက်ကြောင့်မလို့ဒီဟာကိုအမြန်ဆုံးရေးယူဆောင်ရွက်ပေးပါဆိုတဲ့အဆိုအရေးကြီးအဆိုတင်တာပေါ့နော်။အဲသူရှိရသိရတဲ့အချက်လဲရဆိုတော့မနေ့ကအဲ့ဒီရေးကြီးအဆိုဒီဟာကိုတင်လိုက်တယ်။အဲ့တော့ဒီစင်လိုက်တန်းရဒေတာကတော့သူ့ဒေတာသူရဲ့မဲဆန်တဲ့နေဖြစ်တော့ဒီဟာကိုအဲ့ဒီဒေတာလူသူကလည်းအဲသူ့ကိုတိုင်ထားတာရှိတာပေါ့နော်အခုဒီမကွေးတန်းရကိစ္စဖြစ်တဲ့အခါကျတော့သူကဒါကတော့ထောင်ရွက်မှာဖြစ်တော့မယ်ဆိုပြီးတော့ဒီရေးကြီးဆိုတင်တာမနေ့ကတင်လိုက်တော့မနေ့ကသွတ်တော်ဥက္ကဋ္ဌကဒါနဲ့ပတ်သက်ပြီးတော့အချိန်မရလို့ဆိုပြီးတော့အဲမနေ့ကတော့ရေးကြီးဆိုမတင်သေးဘူးဒီနေ့မှကျွန်တော်သွတ်တော်မှာတင်ခွင့်ပြုလိုက်တာပေါ့
ဦးအောင်စိုးတင်သွင်းလာတဲ့အဆိုပေါ်မှာအုတ်ချွေးအစိုးရဘိုင်းကပြည်ညာရေးဝန်ကြီးဖြစ်တဲ့ဦးအောင်ကြီးကလွတ်တော်မှာပြန်လည်ဖြည့်ဆင်းခဲ့ပါတယ်။ဦးအောင်ကြီးရဲ့ရှင်းလင်းမှုမှာတော့စိတ်ခံစားမှုတွေကိုရှင်းလင်းတင်ပြီးမဆုံးဖြတ်ကြဖို့နဲ့အစိုးရဘက်နဲ့လေးရွာဆောင်ရွက်နေတယ်လို့ဖြည့်ဆင်းဆောင်ရွက်တဲ့နေရာမှာလည်းအချိန်အနည်းငယ်လိုတယ်ဆိုပြီးတော့ပြန်လည်တင်ပြခဲ့တာကိုတွေ့ရတယ်လို့လည်းဦးရထွန်းကပြောပြပါတယ်။
အဲ့တော့ဦးအောင်စိုးအဆိုတင်ပြီးတာနဲ့ပြည်ညာရေးဝန်ကြီးကလည်းပြန်လည်ရှင်းပြတယ်။ရှင်းပြတဲ့အချက်ကတော့ဦးအောင်မြင့်ကသူ့ရဲ့လုပ်ရက်တွေအရာကြည့်မယ်ဆိုရင်ဒီဝန်ကြီးဟာပြည်သူလူဆင်းရဲတဲ့ပြည်သူလူထုအပေါ်မှာတကယ်စေနာရှိတယ်ဆိုရောကိုပါလှုပ်ပေးတာတွေ့ရတယ်တိုးတော်လဲသူ့မှာအဲ့လိုစကားကိုတစ်ခါတစ်ခါမှဒီမဆင်မချင်းပြောတတ်တဲ့အကျင့်တော်ရှိတယ်အဲ့လိုပြောတဲ့ကိစ္စနဲ့ပတ်သက်လို့သူဟာတကယ်ကိုပဲစိတ်ထဲကဒီလှုပ်တော်လို့ပြည်သူလူထုတို့အပေါ်မှာစော်ကားခြင်းနဲ့စိတ်ကြောင်လားအဲဒါမှမဟုတ်လှုပ်ရက်ကတကယ်ကိုပြည်သူလူထုအတွက်လှုပ်ပေးနေပြီးတော့ပါဇက်ကဒီလိုဝတီကြောင့်ဖြစ်တာလားနောက်ပဝင်းကြီးရဲ့အခြေအနေကဘလို့ရှိတယ်လဲစသဖြင့်ပေါ့လေဒါတွေကိုသေချာအချိန်ယူပြီးတော့တုံ့တက်ပြီးတော့မှသူ့ကိုအပြစ်ပေးအရေးယူတာလုပ်တဲ့နယ်ဆိုတော့ပြန်ပြီးတော့ဒီရှင်းပြတာပေါ့ပြန်ခြေပါတာပေါ့နော
်မိသူတော်ဥက္ကရာသူတော်ဦးရွှေမန်းကတော့အုတ်ချွေပိုင်းကိုတာဝန်ယူတဲ့အစိုးရအဖွဲ့အနေနဲ့ဒီကိစ္စပေါ်မှာအလေးထားဖြေရှင်းပေးဖို့လည်းပြန်လည်ပြောဆိုခဲ့ပါတယ်ပြည်သူ့ဝန်ကြီးဦးအောင်ကြီးရဲ့လွှတ်တော်မှာပြန်လည်ဖြေကြားခဲ့တဲ့အချက်တွေဟာဥပမေပေါ်မှာအကောက်ွယ်ပေးလို့နဲ့သဘောတက်ရောက်တာကိုတွေ့မြင်ရတယ်လို့လည်းခေတ္တတိုင်းသမတ္တရေးပါတီကပြည်သူ့တော်ကိုယ်စားလှယ်တအုပ်လေးဖြစ်တဲ့ဥဖေတန်းကပြောပါတယ
်အဲသူကဟိုမှားတော့မှန်ကန်တယ်ပေါ့နော်အဲဒါမဲ့စေနာနဲ့ပြောခဲ့တာပုံစံမျိုးပေါ့စေနာနဲ့ပြောတဲ့စေနာနဲ့ဆဲတယ်ဆိုတဲ့ပုံစံမျိုးပေါ့စေနာနဲ့ဆဲတယ်ဆိုတော့အဲ့လိုပြောသွားတော့ဟိုဂျွာသားတွေဟိုဆဲတယ်ဆိုတော့ဟိုတော့ဟုတ်ပါပြီစေနာနဲ့ဆဲဆဲဗာနဲ့ဆဲဆဲတစ်ဖက်ကဒီဘက်ကနိုင်ငံရေးကနိုင်ငံရေးသမားတွေကိုလာပြီးတော့ထိခိုက်ကြတာဆိုတာပေါ့
ဝင်းကြီးဝုံးမီရဲ့ယင်သီးစွာပြောဆိုချက်တွေဟာလက်ရှိအချိန်မှာတော့အင်တာနက်စာမျက်နှာတွေပေါ်မှာပြန်နေတယ်လို့ ਨੇ ပဲအသီးသီးကလည်းဝေဖန်မှုတွေရှိနေတာပါအလားတူပဲဝန်ကြီးဦးအောင်မြင့်ကိုဇန်နဝါရီ2ရက်နေ့နဲ့3ရက်နေ့တွေမှာကန့်ကွက်ဆန္ဒပြပွဲတွေလည်းရန်ကုန်မှာတောက်လျှောက်ပြုလုပ်ခဲ့တာကိုတွေ့ရပါတယ်ခင်ဗျာ